အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟန်နရီကစ်ဆင်ဂျာဟာတရုတ်သမ္မတနဲ့ဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကမ္ဘာကြီးပေါ်တိတိတသားလွှမ်းမိုးမှုရှိတဲ့နှစ်နိုင်ငံဆက်ဆံရေးဟာကမ္ဘာကြီးအတွက်အခရာကျတယ်လို့မစ္စတာကစ်ဆင်ဂျာကသမ္မတဆီဂျင်ပင်းနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ
်
အမေရိကန်နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးဟာကမ္ဘာကြီးငြိမ်းချမ်းရေးအတွက်အဓိကကျသလိုနှစ်နိုင်ငံလူမှုအသိုင်းအဝိုင်းတွေတိုးတက်ရေးအတွက်အခရာကျရဲလို့အသက်တရာရှိနေပြီဖြစ်တဲ့အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟန်ဒရီကစင်ဂျာကပြောကြားခဲ့တာဖြစ်ပါတယ်။တရုတ်သမ္မတဆီဂျင်ပင်းကလည်းတရုတ်နိုင်ငံရဲ့မိတ်ဆွေဟောင်းဖြစ်တဲ့မစ္စတာကစင်ဂျာကိုတွေ့ဆုံရတာဝမ်းသာကြောင်းနဲ့တရုတ်အမေရိကန်ဆက်ဆံရေးမှာကစင်ဂျာဆိုတဲ့နာမည်ကအမြဲတမ်းတွဲပါနေမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ဆီဂျင်ဆိုတဲ့လူကဆီလန်လိုက်ချင်တယ်။ဘယ်လိုလုပ်ရမလဲ။
တရုတ်ပြည်သူတွေအနေနဲ့မိတ်ဆွေဟောင်းကိုဘယ်တော့မှမမေ့ကြောင်းနှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ရင်ကစ်ဆင်ဂျာနာမည်ကိုတရုတ်ပြည်သူတွေဘယ်တော့မှမေ့မှာမဟုတ်ကြောင်းနဲ့သူအနေနဲ့လည်းမစ္စတာကစ်ဆင်ဂျာကိုလေးစားပါတယ်လို့တရုတ်သမ္မတဆီဂျင်ပင်းကပြောကြားခဲ့တာပါ1980ခုနှစ်တုန်းကအမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးတာဝန်ယူထားသူမစ္စတာကစ်ဆင်ဂျာ